26ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲပေါ်လွန်ပွဲမှာမြန်မာတင်းကဖိလစ်ပိုင်တင်းကို၅ဂိုးဂိုးမရှိနဲ့နိုင်ရသွားခဲ့ပါတယ်မြန်မာတင်းကအခုပွဲကိုနိုင်သွားတာကြောင့်အုပ်စုဒုတိယနေရာမှာရှိနေပြီးဂိုးကွာခြားချက်အတာနဲ့အုပ်စုထိပ်ဆုံးကနေဦးဆောင်နေတဲ့ဗီယက်နမ်အသင်းနဲ့အမှတ်တူးနေပါတယ်မြန်မာတင်းဒီကနေ့ကစားသွားပုံနဲ့၈လလ၈နှစ်တွေကတော့ကိုရန်နိုင်ကပြောပြမှာပါရှင်
ဟုတ်ကဲ့ပါ26ချိန်မြောက်အရှိတောင်အာရှစီဂိမ်းပြိုင်ပွဲရဲ့ဒီကနေ့ကစားသွားခဲ့တဲ့အုပ်စုဘီဘောလုံးပွဲမှာမြန်မာအသင်းကဖိလစ်ပိုင်ကို၅ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်မြန်မာအသင်းတော့ဂိုးတွေကိုတော့စက်တမင်းမှာမြန်မာအသင်းဒေါန်ကန်ပေါ်ရတာကိုအသင်းကောင်းဆောင်အေးဆန်းကပိတ်သွင်းခဲ့လို့မြန်မာပထမဂိုးရခဲ့ပါတယ်ဒုတိယဂိုးကိုတော့မိနစ်40မှာရခဲ့တာပါညာတောင်မန်ကနေဖ ပါ VNN နောက်တန်းလူ2ယောက်ကိုကြော်ပြီးတော့လှလှပပသွင်းယူခဲ့တာဖြစ်ပါတယ်မြန်မာအသင်းအတွက်နောက်ဆုံး goal ကိုတော့ဖိလစ်ပိုင်ဂိုးသမားစီကနေပြန်အံထွက်လာတဲ့ဘောလုံးကိုနံပါတ်5ရန်အောင်ဝင်းကဂိုးရှိကနေအနီးကပ်ပိတ်သွင်းခဲ့လို့မြန်မာအသင်းဟာပွဲပြီးမှ5 goal goal မရှိနဲ့နိုင်သွားပါတယ်မြန်မာအသင်းဟာအခုပွဲကိုအနိုင်ရသွားတဲ့အတွက်၄ပွဲကစားပြီးတဲ့အချိန်မှာ VNN နဲ့ဆယ်မက်စီတူးနေပါတယ်ဒါပေမဲ့ VNN အသင်းကမြန်မာထက်ဂိုးကွာချချက်မှာ2 goal တာနေတာကြောင့်မြန်မာအသင်းဟာအုပ်စုဒုတိယဖြစ်နေပါတယ်မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့အကစားဆောင်ပါရှင်ဦးမြတ်တက်ကတော့အခုလိုသုံးသပ်ပါတယ်
ဟုတ်ကဲ့ပထမပိုင်းမှာကိုသွင်းပြီးတဲ့နောက်မှာဖိလစ်ပိုင်ရဲ့တောက်လျှောက်ပြီးတာကိုခံရတယ်လေဒါပေမဲ့ဗမာနောက်တန်းနဲ့ကိုသမားခုခံကာကွယ်နိုင်တာရဲ့ဖိလစ်ပိုင်ရှေ့တန်းကပြီးသက်မသေးကြတာရဲ့ကြောင့်နည်းနည်းသက်တာသွားတာပေါ့ဒုတိယပိုင်းမှာတော့သူလုံးဝကိုပြတ်သွားပါတယ
်အရင်ပွဲတွေနဲ့ရှင်းလိုက်မယ်ဆိုရင်ဒီမြန်မာသင်းရဲ့ခြေစွမ်းတိုးတက်မှုရှိတာလား
မြန်မာသင်းခြေစွမ်းကဗီယက်နမ်နဲ့ပွဲတုန်းကခြေစွမ်းလည်းကောင်းပါတယ်အခုဒီပွဲခြေစွမ်းကကျွန်တော်တယောက်တည်းသဘောပြောရရင်တော့ U23 အသင်းအနေနဲ့မှာဒီအသင်းကိုကျွန်တော်အကြိုက်ဆုံးပဲတည်ငြိမ်နေနောက်တစ်ခုကခရိုင်းလိုကျွန်တော်တို့တွေ့ရတာလေလူကြီးအသင်းရောလူငယ်အသင်းရောဒုတိယပိုင်း15မိနစ်နောက်ပိုင်းမှာတက်လုံတော့ရောက်ကြတယ်ခါးတွေထောက်ပြီးတော့အခုဒီအသင်းတွေကြတော့မိနစ်90လုံးအပြည့်ချက်ခံမှုအပြည့်နဲ့ကစားနိုင်တယ်ဒါကြောင့်တို့ fitness ပိုင်းမှာမိနစ်90လုံးအပြည့်ကစားနိုင်တယ်နောက်တစ်ခုကကျွန်တော်တို့ကလေးတွေချီကျူးရမှာအစောပိုင်းတော့ရောက်အနီးတွေထိခဲ့တဲ့အစင်လာစုကိုလည်းတို့ဒီပွဲမှာဖျက်ပလိုက်နိုင်တယ်
ဟိုတူးချင်းမြန်မာအသင်းဒီကစားသမားတွေရဲ့တူးချင်းစီခြေစွမ်းကရောတခြားအသင်းတွေနဲ့ရှင်ဘယ်လိုအနေထားရှိပါလဲ
လက်ရှိကျွန်တော်ဒီအုပ်စုခဝေးမှာတော့တူးချင်းမှာရှင်နိုင်တယ်ဗျာကျွန်တော်အေးစားဗျာအခုတူးအသင်းကောင်းတော်ကြီးနောက်ကျော်ကိုကိုရမိုးဝင်းကျော်စရာဝင်းရန်အောင်ဝင်းနောက်ကျွန်တော်မိုးဝင်းလာလို့ဝင်လာတဲ့ဇော်ဇော်ဦးရဝါစအကောင်ကောင်းတယ်မင်းမင်းထွန်းရွှေလိုင်ဝင်းတို့ကစားတာဟိုပြောရမယ်ဆိုရင်နေအသင်းနေရာယူတာတွေနေရာဖွင့်ကစားတာတွေတစ်ချက်တည်းပေးလေးတွေနဲ့ထိုးပေါက်တာလေးတွေလည်းတော်တော်ကောင်းပါတယ
်အခုဒီအုပ်စုမှာမထင်မှတ်ပဲနဲ့တီမောကလည်းဟိုနိုင်ပွဲတွေရနေတယ်ခြေစွမ်းတွေပြနေဆိုတော့နောက်ပွဲကတီမောအမောနဲ့ပွဲဆိုတော့တီမောနဲ့ပွဲကိုဘယ်လိုခံမှန်းပါလဲ
ဟုတ်ကဲ့တည်ရဆိုရင်ကျွန်တော်တက်ပါခင်ဒါပေမဲ့ဟိုဂျင်နာပွဲလို့လာဟိုပွဲလို့ဒီကျွန်တော်တို့ဖိလစ်ပိုင်နဲ့ပွဲလို့ကစားနိုင်မယ်ဆိုရင်တော့တီမောကိုကျွန်တော်တည်ရတော်မှုအနိုင်တော်ကစားနိုင်လိမ့်မယ်လို့ထင်ပါတယ်
မြန်မာအသင်းဟာအုပ်စုနောက်ဆုံးပွဲစဉ်ကိုတီမောအသင်းနဲ့ကစားမှာဖြစ်ပြီးတော့အဲ့ဒီပွဲမှာအနိုင်ဒါမှမဟုတ်အနည်းဆုံးတည်ရခဲ့မယ်ဆိုရင်ဆီမီဖိုင်နယ်ကိုတက်မှာဖြစ်ပြီးတော့အုပ်စု A ကတက်လာနိုင်ခြေရှိတဲ့အင်ရှင်အင်ဒိုနီးရှားဒါမှမဟုတ်မလေးရှားနဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ